အရှိတောင်တိုင်းစစ်ဌာနချုပ်အခြေဆိုင်တဲ့မွန်ပြည်နယ်မှာတပ်မတော်သားတွေပေးရမယ့်ကြိုတင်မဲ့ကိစ္စနဲ့ပတ်သက်လို့ထင်တာမြင်တာမရှိတာဟာလာမယ့်ရက်ပိုင်းအတွင်းကျင်းပမယ့်ရွေးကောက်ပွဲရလာတဲ့စိုးရိမ်စရာဖြစ်နေတယ်လို့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီ DDR ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကပြောဆိုပါရတယ်။ဒီအခြေအနေကိုတော့ကိုညံဝင်းအောင်ကပြောပြမှာပါ။
အရှိတောင်တိုင်းစစ်ဌာနချုပ်ရှိတဲ့မော်လမြိုင်မြို့မှာမဲပေးပံခွင့်ရှိတဲ့အစိုးရတပ်နဲ့ရဲတပ်ဖွဲ့ဝင်အင်အား9300ကျော်ရှိပြီးလောလောဆယ်ကြိုတင်မဲပေးထားတဲ့တပ်သားအင်အား900ကျော်ရှိနေပါတယ်။အဲ့ဒီအရေးအတွက်ဟာလက်တွေ့နဲ့အရှင်းကြည့်ရင်တန်တရာဝင်စရာတွေဖြစ်နေတယ်လို့ရွေးကောက်ပွဲကော်မရှင်ရုံးမှာမဲပေးခွင့်ရှိသူအရေးအတွက်ကိုတွားရောက်စစ်ဆေးခဲ့တဲ့ NLD ပါတီမော်လမြိုင်မြို့နယ်မဲဆန္ဒနှင့်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်နွေနွေအောင်က VOA ကိုရှင်းပြပါတယ်။
မောင်နေနာဆိုရင်နေမြင့်နှစ်မှာပဲတက်တာရှိကြအောင်အဲ့တော့နှစ်မှာပဲတက်နှစ်ရေရများပါတယ်အများတဲ့ခါကျတော့ကျမရဲ့မဲစင်းအရာဆိုရင်ဆန္ဒမဲပေးမဲလူစင်းရဲပေါ့နော်စုပေါင်း 9,331 မဲရှိပါတယ်အဲ့ဒီမှာကကြိုတင်မဲပေးတဲ့လူက918မဲရှိတယ်တက်ကဆိုတော့နည်းနည်းတော့များနေတယ်လို့ကျမအဲ့လိုတွက်တယ်အမခရီးသွားတယ်နောက်ဟိုစင်နာသွားတက်တယ်ဆိုရင်အဲ့လောက်မများလောက်ဘူးလို့ကျမတော့တွက်ထားတယ်ပေါ့နော်နောက်တစ်ခုကတက်မှလည်းအဒီလူကတကယ်ရှိတယ်မရှိဘူးတော့တကယ်ပဲခရီးထွက်သွားတယ်မထွက်သွားဘူးဆိုတော့ကျွန်တော်ဝင်စစ်ခွင့်မရှိဘူ
းမွန်ပြည်နယ်ရင်းမြို့နယ်မှာမဲယုံပေါင်း58ခုရှိပြီးအဲ့ဒီတဲကတက်တွင်းမဲယုံတချို့မှာတက်မတော်သားတွေမဲပေးကြရမှာပါဒါပေမဲ့ဘယ်မဲယုံမှာဘယ်တက်မတော်သားတွေမဲလာပေးရမလဲဆိုတဲ့စည်းရင်းကိုရွေးကောက်ပွဲကော်မရှင်ကနောက်ဆုံးထုတ်ပြန်တဲ့မဲစည်းရင်းထဲမှာဖော်ပြထားတာမရှိဘူးလို့မွန်မျိုးသားပါတီရဲ့ရေးမျိုးနယ်မဲဆန္ဒနယ်1ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဒေါက်တာမင်းစိုးလင်းကပြောပါတယ
်။မမျိုးကရေးကော်မရှင်ဖွဲ့ခွဲနဲ့ CDG ကိုကျွန်တော်ရလာတယ်။တက်တီရဲ့မဲပြည်ပံဒီနေရာကမပါလာဘူး။ကျွန်တော်ဒီမှာတမနဲ့တိုင်းရင်းဆိုင်ရာလို့ရှိတယ်။အဲ့ဒီလိုမဲဘလောက်ပြည်ပံလို့ရှိရဲဆိုတာအဲ့ဒီ CDG ကိုလည်းမပါဘူး။ဘာမှလာတဲ့ခါကျတော့ကျင်းတင်မဲလာတဲ့မဲပေးမဲ့နာဘလောက်တက်လာမယ်ဆိုတော့အဲ့အဖရင်းတက်နေပါလေဒီနေ့ကျွန်တော်ကော်မရှင်ကိုထပ်လေးဖို့ဆိုရင်ရှိပါတယ
်မော်လမြိုင်မြို့ကမဲစင်းတွေမှာအခုချိန်ထိနာမည်တူလူပိုစင်းတွေပါနေတာကြောင့်ရွေးကောက်ပွဲရလာအတွက်စိုးရိမ်မိကြောင်း NLD ပါတီရဲ့ဒေါ်နွန်းနေအောင်ကပြောပါတယ
်ငန်းချင်းမဲရုပ်တစ်ကိုကျမတို့ဒီရှာတဲ့ခါကျတော့အဲ့ဒီမှာလူ1800ကျော်မဲပေးဖို့ရှိတဲ့အနေမှာဟိုအနည်းဆုံး25ရောက်လောက်ကကျမတို့နာမည်ထပ်တွေပါလာတယ်အဖေနာမည်တူတယ်အမေနာမည်မတူဘူးမွေးသက်ကလေးတူတယ်ပပုတ်တင်မှာကျတော့အစ်စ်အလုံးနောက်တစ်လုံးအဲ့လိုလွှဲတာတွေရှိတယ်ဒါပေမဲ့မဲယုံတင်ကြတဲ့အခါကျတော့အခေယခင်မဟုတ်တော့ပဲနဲ့သူကရော့ကော့ကော့ကော့လှုပ်လိုက်တယ်ဟိုအိမ်လိုက်လည်းမဟုတ်ဘူးအိမ်တော်ဆူးလိုက်လည်းမဟုတ်ဘူးအခေယခင်လိုက်လည်းမဟုတ်ဘူးအဲ့နာမည်တွေကိုလည်းအကုန်လုံးဟိုရော့မွေထားတော့ကျမတို့အိမ်နာမဲယုံနဲ့ကျတော့တော်တော်ရှာရခက်နေတယ်အဲ့လိုအနေအထားရှိတယ
်မွန်မျိုးသားပါတီ MNP ရဲ့အမှတ်တင်ကိတ္တဟာအနီရောင်နောက်ခံမှာကျေပြူနဲ့ပြန်တန်းနေတဲ့ဟင်းသာအဝါရောင်ဖြစ်ပေမဲ့ရွေးကောက်ပွဲကော်မရှင်ကရိုက်ထားတဲ့မဲလက်မှတ်မှာကျေဝါတွေဖြစ်နေတာကြောင့်မဲပေးမဲ့ဒေသခံတွေကိုရှုပ်ထွေးမှုဖြစ်စေကြောင်းဒေါက်တာမင်းစိုးလင်းကပြောပါတယ
်ကျွန်တော်ကဟိုတောက်ဆက်မဲဆွဲစီးရုံးတဲ့ကာလဒီမှာကျွန်တော်ရဲ့လူကိုယ်တော့အမှတ်တစိုက်ပေါ့နော်အဲ့ဒါဟင်းသာကျေပြူလို့ကျွန်တော်တောက်ဆက်ပြန်ပေးရပါတယ်အခုဒီရပိုင်းတဲ့မှာကအဲ့ချေဂျူနီယာမှာအောက်ခအဝါဆိုတဲ့ခြေကမချူတော့ဘူးအဝါဖြစ်လာတယ်။အဲဒါကကျွန်တော်မှဟိုအများကြီးအနောက်ဆက်ဖြစ်ပါတယ်။ဒါဒုဒမှာရှိတဲ့ဒီဒီအများစုကသူတို့ကသက်စီမကောင်းတာဆိုစာမတတ်တာဆိုအဲ့အမျိုးဖြစ်ခဲ့ရှိတယ်။ဖြစ်ခဲ့ရှိတဲ့အခါကျကျွန်တော်ရဲ့ဟင်းလာကျေဂျူကဟင်းလာကျေဝါဖြစ်တဲ့အခါကျတော့နည်းနည်းတော့အနည်းနည်းများတော့တွေ့ဝေးတာပေါ့နော်။အော်ကျွန်တော်ရင်းလာကလည်းကျွန်တော်ပြီးရတဲ့အတိုင်းမဟုတ်ဘူးနဲ့အဝါရောင်ပူရက်တန်းလာတယ်
။မွန်ပြည်နယ်မှာ NLD ပါတီနဲ့ပြည်ခိုင်မျိုးပါတီကလွှတ်တော်ကိုယ်စားလှယ်လောင်းအရေးအတွက်အများဆုံးဝင်ပြိုင်ကြမှာဖြစ်ပြီးမွန်မျိုးသားပါတီကဝင်ရောက်ရှင်ပြိုင်တဲ့ဥယေတတိယနေရာမှာရှိတယ်လို့သိရပါပါတယ်ခင်ဗျာ။